မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအဖမ်းဆီးထိန်းသိမ်းခံထားရတဲ့အသက်မပြေသေးတဲ့ကလေးငယ်အများအပြားရှိနေပြီးတော့တချို့ဟာထောင်ဒဏ်နှစ်ရှည်ချမှတ်ခံရနိုင်တဲ့အကြမ်းဖက်ဥပဒေတွေနဲ့တရားဆက်ဆိုဖမ်းဆီးထိန်းသိမ်းခံရပါတယ်။ဖမ်းဆီးထောင်ချခံရတဲ့ဒီကလေးတွေဟာဆိုးရတဲ့ကလေးအခွင့်အရေးချိုးဖောက်ခံရတယ်လို့နိုင်ငံရဲ့အကျဉ်းသားများကိုကြီးဆောင်ရှောက်ရဲ့အသင်း AFP ကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မသိနေထိုက်ပြောပြထားပါတယ်။
စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆန္ဒပြကြတဲ့လူငယ်တွေကိုစစ်တပ်ကအကြမ်းဖက်ဖမ်းဆီးခဲ့တယ်လို့နောက်ပိုင်းမှာဘုံပေါက်ကွဲမှုတွေလက်နက်မှုတွေနဲ့ပါဆက်ဆက်ပြီးအဖမ်းဆီးတွေဇက်တိုက်ရှိလာပါတယ်။ဒီလိုဖမ်းဆီးမှုတွေတဲ့အသက်မပြေသေးတဲ့ကလေးတွေလည်းပါပါတယ်။အချင်းချင်းခံရသူတွေကိုမကြသေးခင်ကစစ်ကောင်စီဘက်ကထောင်ဝင်းစားလူတွေ့ခွင့်ခွင့်ပြုလိုက်တာမို့ဖမ်းခံရတဲ့အသက်မပြေသေးတဲ့ကလေးငယ်တွေလည်းမိဘတွေနဲ့တရားဝင်တွေ့ခွင့်ကြားကြပါတယ်။ဒီကလေးတွေဟာဥပဒေပါကလေးတငယ်အခွင့်အရေးကိုခံစား권မရဘူးလို့ကလေးတငယ်အရေးလှုပ်ရှားသူအချင်းထောင်နဲ့နှိစက်သူတို့က VOA ကိုပြောပါတယ်
ဒီလိုတော့လွတ်လွတ်လပ်လပ်တော့မရှိပါတော့ဟိုဟာဆရာတယောက်ကနားထောင်နေရမျိုးလို့နောက်ပြီးတော့အဲ့လိုမျိုးပေါ့နော်ကျွန်တော်တို့ရဲ့ data ဆက်လက်ပြီးအကုန်လုံးပေးရတာမျိုးလို့အဲဒါမျိုးတွေရှိရရှိနေရတော့ပေးတွေ့တယ်ဟိုဟာမိဘတွေကတော့ကျွန်တော်တို့ဟိုဟာတင်းလာနေပြီးတော့တောက်ကြတယ်ပေါ့နော်အဲ့လိုမျိုးတော့ရှိတယ်ပေါ့နောက်အခုဒီဘလောထဲမှာတော့ဟိုနည်းနည်းလေးကလေးတွေကတော့ပြောလာတော့ဒီပုံစံတွင်းရရတယ်ပေါ့နော်ပုံစံဆိုတာပုံစံပေးတယ်ပေါ့နော်သူတို့ဟိုဟာတက်ပုံစံမျိုးပေါ့ PP ဂျိန်ခါတိုင်းလာလို့ဘယ်လဲထားလိုက်တာပေါ့ရှိတယ်။အာနောက်ပြီးတော့ဟိုဟာပေါ်တစ်ဆောင်ကတယောက်ကအပြစ်လုပ်လို့ရှိရင်တစ်ဆောင်လုံးရိုက်တာမျိုးပေါ့နော်။အဲ့ဒါမျိုးကြီးရှိတယ်ပြီးတော့ခေးတွေကလည်းပြောရရ။နိုင်ငံရေးမှုနဲ့ဆိုလို့ရှိရင်အာ2500လောက်တော့ရှိမယ်ဒါနဲ့ရကုန်လေနမိတ်တစ်ခုလည်းပေါ့နော်။
မြန်မာနိုင်ငံကလေးတင်ငယ်ဥပဒေအရအသက်18နှစ်အောက်အရွယ်ကိုအသက်မပြည့်သေးတဲ့ကလေးအဖြစ်သတ်မှတ်ပါတယ်။အခုဖမ်းခံထားတဲ့ကလေးအများစုဟာဥပဒေပါကလေးတင်ငယ်အခွင့်အရေးကိုခံစား권မရတဲ့အပြင်ကြီးလေးတဲ့ပြည်မှုတွေနဲ့ပါရင်ဆိုင်နေရတာတွေရှိနေတယ်လို့လည်းပြောပါတယ်။သူတို့တွေကိုရန်ကုန်မန္တလေးတိုင်းတွေမှာဆိုတိုင်းတွင်းမှာရှိတဲ့လူငယ်လေးချင်ရေးစခန်းကြောင်းတွေမှာထိမ့်သိမ့်ထားပေမဲ့တခြားဒေသတွေမှာတော့တီးခြားခွဲထိမ့်သိမ့်တာမျိုးရှာပြီးရဲချုပ်ခန်းတွေမှာထိမ့်သိမ့်တာဖြစ်ပါတယ်။စည်ရနာရှင်ဆန့်ကျင်ရေးလှုပ်ရှားသူတွေကိုဖမ်းဆီးနိုင်ဖို့သူတို့နဲ့ဆက်နွယ်တဲ့ကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေကိုတရားခံသဘောဖမ်းဆီးထားတာတွေလည်းရှိပါတယ်။အဖမ်းခံရတဲ့အသက်မပြေသေးတဲ့ကလေးငယ်အများစုဟာရန်ကုန်မန္တလေးကဖြစ်ပြီးပဲခူးပြီးစတဲ့မြို့တွေမှာလည်းဖမ်းခံရတာတွေရှိပါတယ်။လက်ရှိလူငယ်လေးချင်ရဲ့စခန်းချောင်းတွေမှာထိမ့်သိမ့်ခံထားတဲ့ကလေးတွေဟာညှဉ်းပန်းနှိပ်စက်ခံရတာမျိုးတွေအပြင်စိတ်ပိုင်းဆိုင်ရာပြဿနာလေးတွေကြုံနေရတာတွေလည်းရှိကြောင်းအချင်းထောင်နဲ့နှိစက်သူကပြောပါတယ်။
အဓိကတော့တရားစီရင်ရေးပေါ့တရားစီရင်ရေးမှာပြောရရင်တော့ဒီအထူးသဖြင့်ရဲတွေပေါ့နော်ရဲတွေကဟိုဟာဒီကလေးတွေငယ်ဥတွေနဲ့ပတ်သက်ပြီးတော့ဟိုစိတ်ပြီးတော့နားမလဲတာပဲလားမျက်ခွေပြူတာပဲလားတော့မသိဘူးပေါ့နော်ကလေးတွေရုံးထုတ်ထွက်တဲ့အချိန်မှာလက်စိတ်ကျက်ပြီးတော့ထွက်လာအဲ့လိုပေါ့တရားရုံးပုံစံမျိုးမဟုတ်ဘဲနဲ့စစ်စီရမယ်ဆိုတဲ့ဟာမျိုးရှိရယ်ကလေးတွေငယ်ဥတွေမှာဒါမဲ့ရဲကလက်စိတ်ချက်လာတဲ့နောက်တစ်ခုကအခုလက်တလုံးထဲမှာကတချို့တရားရုံးတွေပေါ့ကျွန်တော်တို့ဒီအင်းစိန်ရွေးနယ်တရားရုံးလိုဟာမျိုးဆိုလို့ရှိရင်လည်းအခုလုံုံကြီးကတော်တော်လေးကိုသိမ်းကြထားရတဲ့ကစစ်ခံရမယ်သူကလွဲရင်တကယ်လူသိမဝင်ဒီကလေးတွေရုံးလုံးထွက်လာတဲ့အချိန်မှာသမင်းမစားရတာလို့အဲ့ဒါမျိုးတွေရှိတာပေါ့နော်တော့ဒီသူတို့အတွက်တပတ်စာပစ္စည်းတွေပေးဖို့အတွက်ဒီကနေ့လာတာတွေကမပေးပြလိုက်ရတာလို့အသာမျိုးတွေတော့ရှိတယ်အခုလက်တော်လေးတော့
အသက်မပြည့်သေးတဲ့ကလေးတွေကိုတရားခံနေတဲ့ဖမ်းဆီးနေမှုတွေကစစ်ခေါစီအနေနဲ့ကလေးတွေရဲ့အခွင့်အရေးကိုချိုးဖောက်နေတာဖြစ်သလိုနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေ International Humanitarian Law ကိုပါချိုးဖောက်နေတာဖြစ်တယ်လို့တစ်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်အသက်မပြည့်ပဲဖမ်းခံရတဲ့ကလေးတွေအများစုဟာအမှုရင်ဆိုင်နေရချိန်မှာတက်ဆိုင်ရာအချုပ်စခန်းတွေမှာနေထိုင်ကြရပါတယ်။အဲ့ဒီလိုနေထိုင်ကြရတာမှာတီးထန်ခွဲထားတာမရှိတာမို့တခြားအချင်းသားတွေရဲ့အနိုင်ကျင့်တာတွေအများစုခံကြရတယ်လို့အမှုပြီးစီလို့လူငယ်ချင်းချင်းစခန်းတွေရောက်ရင်လည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့ရတာမို့က လေးတွေနဲ့ပတ်သက်ပြီးစိတ်မေးစရာအခြေအနေဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတာဝန်ရှိသူတို့ကအခုလိုပြောပါတယ
်မပြည့်သေးတဲ့ဒီကလေးတွေဆိုလို့ရှိရင်ဖမ်းမိကြပြီဆိုရင်သူကဒီအသက်ပြည့်ပြီးသားအကျဉ်းသားတွေနဲ့အတူတူရောထားလို့မရအဲ့ဒါအဲ့လိုအတူတူရောထားလို့ရှိရင်မလိုလားတဲ့ပြဿနာတွေဖြစ်လာဒါကိုကြိုတင်တားရနေတဲ့ဥပဒေရကတ်တတ်ထားပေမဲ့လက်ရှိအချိန်မှာတော့ဒီလိုတခြားသောအသက်ပြည့်ပြီးသားတန်ရဲ့အကျဉ်းသားတွေနဲ့အတူတူရောထားတာမျိုးရှိရဲ့အဲ့တော့ဒီကလေးတွေကအလိုလိုနေတဲ့ဒီအခြေအနေရာလူအကျဉ်းသားတွေကနေပြီးတော့မတရားရှင်းပန်းနေတဲ့ကိစ္စမျိုးတွေမတရားအနိုင်ကျင့်တဲ့ကိစ္စတွေဒါတွေကကြုံရမှာဖြစ်တယ်ပြီးရခါကျတော့လူငယ်ထိုင်းသိမ်းရေးစခန်းတွေမှာဆိုလို့ရှိရင်လည်းဟိုလူငယ်တွေတည်းကအရန်ပြားတယ်သူတို့ထားနိုင်တဲ့အခြေအတွက်ချက်ပုံပြီးတော့များပြားလာတဲ့အခါမှာငကူရှိပြီးသားသူတွေအတက်ရွယ်ကြီးရဲ့ခန္ဓာကိုယ်ရရရှိပြီးအတက်ရွယ်ရရှိပြီးလူလူကြီးနိုင်ငင်းလုပ်တဲ့ကိစ္စတွေကတောက်လျှောက်ကျွန်တော်တို့ကြားသိနေရတယ်ဘောနော်ဒါတွေကရှိတယ်
ကုလသမဂ္ဂကလေးတွေရဲ့အခွင့်အရေးကော်မတီရဲ့ဇူလိုင်လအတွင်းထုတ်ပြန်ချက်အရဆိုရင်တော့စစ်တပ်ကအာဏာသိမ်းပြီးနောက်လူ ጆ ရေးတပ်တွေရဲ့လက်ချက်နဲ့အသက်မပြည့်တဲ့ကလေးအယောက်တစ်ထောင်နီးပါးတည်ဆုံခဲ့ရပြီးထောင်နဲ့ချီအဖမ်းဆီးခံထားရတယ်လို့သတင်းထုတ်ပြန်ပါတယ်အဖမ်းခံရတဲ့ကလေးတငယ်တွေနဲ့ပတ်သက်လို့အခြေအနေမှန်ကိုသိရဖို့လူငယ်သင်တန်းကျောင်းတွေနဲ့ပြည်ရေးဝန်ကြီးဌာနကိုအချင်းချင်းဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ပြန်လည်တုံ့ပြန်ဖြေဆိုတာမျိုးမရှိခဲ့ပါဘူး